ဟောင်ကောင်နိုင်ငံကလေဆိပ်ကိုပြီးဆွဲနေတဲ့ရထားနဲ့ဘတ်စ်ကားခီးစဉ်တွေကိုဟောင်ကောင်အာဏာပိုင်တွေဘက်ကဒီကနေ့မှရှော့ချလိုက်ပါတယ်။ကမ္ဘာမှာလေရင်အဆင့်တက်အများဆုံးလေဆိပ်တွေကတစ်ခုဖြစ်တဲ့ဒီဟောင်ကောင်နိုင်ငံကလေဆိပ်မှာအစိုးရကိုစန့်ကျင်တဲ့ဆန္ဒပြတာတွေရှောင်ရှားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။လေဆိပ်အဆောက်အုံတွေကိုဝင်ဖို့အတွက်လေရင်လက်မှတ်အတုတွေ၊ချိုတင်လက်မှတ်အတုတွေကိုအသုံးပြုပြီးအင်တာနက်အလိုင်းမှာပြောဆိုနေတာရှိပြီးတော့အဲ့လိုလုတ်တာဟာလိန်လေပြီးတော့အတုလုတ်တာစာရွက်စာတမ်းကိုမမမကန်အသုံးပြုတာဖြစ်တဲ့ဆိုပြီးလေဆိပ်အာဏာပိုင်တွေဘက်ကကြေညာချက်ထုတ်ပြန်ပြီးတော့သတိပေးထားပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေအနေနဲ့လည်းလေဆိပ်ကိုမလာကြဖို့ပြောထားပါတယ်။ဒီကနေ့မှာတော့ဆန္ဒပြတဲ့သူတွေဟာဒီတရုတ်အလံကိုခြေထောက်နဲ့တန်နေပြီးတော့ဘူရာယုံတွေနဲ့လမ်းတွေပေါ်မှာမီးရှို့ခဲ့ကြတာကြောင့်ဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်ခဲ့ပါတယ်။စော်ပိုင်းရင်တုန်းကတော့ဆန္ဒပြပွဲတွေဟာညဉ့်ညံ့စွာရှိနေခဲ့ပြီးတော့ဆန္ဒပြတဲ့သူတွေဟာဈေးဝယ်ဆန္ဒတစ်ခုကိုဝင်ရောက်ဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့တုန်းကလည်းဒီဟောင်ကောင်ကဒီဘူရာယုံအသေးလေးတစ်ခုကိုဖျက်ဆီးခဲ့တဲ့အတွက်ဒီဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရိုးပုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။တရုတ်ပြည်မှာကြီးကိုဒီတရခန်လွဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်3လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။